တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 အလွန်ကာလမှာအခင်းအကျင်းပြောင်းသွားမဲ့စီးပွားရေးအတွက်နိုင်ငံတွေအနေနဲ့လုပ်ငန်းသစ်တွေကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီးလို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကအရှိအအရှာထိပ်သီးညီလာခံမှာသတိပေးပါတယ်မြန်မာနိုင်ငံတွင်းမှာလည်းကိုဗစ် -19 ကာလတွင်စီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီ။ဒီအကြောင်းဒီသတင်းပတ်မှာစူးစီးတင်ပြပေးပါမယ်ရှင်။ COVID-19 ကပ်ဘေးအလွန်စီးပွားရေးအခင်းအကျင်းအပြောင်းအတွေ့ပြင်ဆင်ဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မာလ်ပါစကာသတိပေးပါတယ်
။ Countries will need to prepare for a different economy post-COVID.By allowing capital,
နိုင်ငံတွေအနေနဲ့အရင်းအနှီးလှုပ်သားကြွန့်ကျင်မှုနဲ့တီထွင်မှုတွေကိုစီးပွားရေးသစ်တွေအခန်းကဏ္ဍသစ်တွေကိုပြောင်းရွှေ့ပြီးကိုဗစ်အလွန်စီးပွားရေးအခင်းအကျင်းသစ်အတွက်ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအအရှထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါ COVID-19 ကနဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေတယ်လို့ပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တာတင့်လွင်ကတိုက်တွန်းပါတယ
်စီးပွားရေးလောကမှာအကြံကြီးကျယ်လည်နေတဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ကြောင်းလဲရမယ်ဆိုတာသိတယ်လို့ဟိုဒီစီးပွားရေးလောကမှာကျယ်လည်တဲ့ဒီတက်တန်းကာလအသိမကြသေးတဲ့လူတွေအတွေ့အကြုံသိမရှိသေးတဲ့လူတွေသို့မဟုတ်ရှင်းရိုးစင်လာလုပ်ငန်းလုပ်နေတဲ့လူတွေဖို့ကတော့ဘာကိုပြောင်းလဲရမယ်ဆိုတာသူတို့ချက်ချင်းမသိဘူးเนาะအဲ့လိုချက်ချင်းမသိတဲ့အတွက်ကတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့လိုတာပေါ့เน
าะဒေါ်တင့်တင့်လွင်ဟာတင့်တင့်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်စီးပွားရေးအခွင့်အလမ်းသစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
။ဥပမာကျမတို့မြေုပ်ကြီးတို့ကျန်းကျင်ကြီးတို့လိုမျိုးကျမတို့ဒီလိုကုန်နေကိုဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့chili paste တို့ chili sauce တို့ chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကျမကြောင်းလဲပြီးတော့လုပ်ဆောင်နေတယ
်။အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားတောက်ကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတနိုင်ကစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်။ COVID-19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတိတိတသာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလည်းရေပန်းစားလာပါတယ်။ online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ရာရောက်ဝန်ဆောင်မှုကလည်းကိုဗစ်ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ကိုဗစ်အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တူးချဲ့တဲ့လုပ်ငန်းတွေကတော့ကုန်းချောင်းရေချောင်းကုန်စီတည်ယူပို့ဆောင်ရေးကွန်ရက်နောက်စားရိုက်ကနေတဆင့်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စေဖို့စားရိုက်စနစ်ကိုအစိုးရဘက်ကပြုပြင်ပြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်သာကောင်းမွန်ရေးအစိုးရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါ်တင့်တင့်လွင်ကထောက်ပြပါတယ်။ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ပြောင်းလဲဖို့ကလည်းနံပါတ်၁အရေးကြီးတဲ့အချက်လို့ဒေါက်တာတင့်လွင်ကရှုမြင်ပါတယ
်။ဒီကိုဗစ်ချင်းငွေနဲ့ပတ်သက်ပြီးတော့အစိုးရအနေပြီးတော့ဒါကိုဗစ်လုံးအနေနဲ့အလုံးကိုချပေးကြတယ်။ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးပွားရေးစကန်တွေထဲမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့တက်တန်းနှစ်နှစ်ရှိမှပေါ့နော်။လျှောက်ထားလို့ရတဲ့အချက်လက်တွေနဲ့အချို့တွေအချို့ချင်းငွေတွေမှာလည်းပါဝင်နေတာပေါ့နော်။အဲ့လိုမျိုးအစိုးရမှာပါဝင်နေတဲ့အခါမှာဒါရခင်ကလုံဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ချိတ်ကြတာမဟုတ်ဘူးလေခုနကကျမတို့ပြောသလိုလေဒီဝန်ထမ်းတွေပဲဖြစ်စီဆပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေတုံ့နေနေပြီးတော့အားလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိရှိသမျှလူတွေအကုန်လုံးချိတ်ကြမှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business တွေ micro business တွေညာဆိုဆပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူတို့ရဲ့တက်တန်းအရှိတဲ့အခါမှာဆိုလို့ရှိရင်သူက covid ကြက်ချင်းဝင်မရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှိဦးပြေးဖို့အတွက်တို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အဲ့ဒီချိန်မှာလဲဝယ်တဲ့လူတွေရောင်းတဲ့လူတွေများဆိုလို့ရှိရင်ရောင်းတဲ့လူကများနေပြီဝယ်တဲ့လူကငဲနေတဲ့ချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းချိန်မှာသိမဖြစ်ဘူးနော်အဲ့ကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းချင်းတွေဖြစ်စေ covid အချိန်မှာအခက်အခဲဖြစ်တဲ့အတွက်တို့ကကုမ္ပဏီပေးတဲ့လူတွေဒီကျမအနေနဲ့ချင်းနေ
သူရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ဟိုတယ်ခီးသွားလုပ်ငန်းနောက်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန်ဝါတာဘတ်လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အထက်မှာပါတဲ့လုပ်ငန်းတွေပါဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုပြောင်းလဲပြစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလား
ဆိုတော့ကျမတို့ first week စခဲ့ရပါတော့ဒီမှာလအနည်းငယ်လောက်ပဲကျမတို့တောင်းခံနိုင်တယ်။ဒါကြောင့်လဲဆိုတော့ကျမတို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့လစာတွေ daily cash flow တွေဒီဟာတွေအားလုံးမှာဆိုလို့ရှိရင်ကျမတို့ပထမတစ်လနှစ်လမှာမသိတာတော့ညာလဲသုံးလလေးလငါးလလောက်ဆိုရင်ကျမတို့သိချောင်းတဲ့ချီအတုံးကျွားရဲ့ကုမ္ပဏီတစ်ခုအနေနဲ့ကျမတို့အရှမ်းကိုသိတာလားနော်။ဒီလ ိုင်ချနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာတွေဒီကျွန်တော်တို့အတွက် profitable ဖြစ်တဲ့ကြက်တီတွေပဲကျွန်တော်တို့ပြည့်စွဲတဲ့အစီအစဉ်ကိုကျွန်တော်တို့ပြောင်းလဲပြီးလုပ်ဆောင်လိုက်တယ
်။ကိုဗစ်လွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာတွေမျှဝင့်ထားပါသလဲ။ဘာတွေဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုန်း7300ခန့်ဆိုတာကများလွန်းနေတာကြောင့်အတူနှုတ်သက်တာမဲ့နိုင်ငံခြားဘဏ်တွေနဲ့ဆက်ဆက်လုတ်ကင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်
။ကျွန်တော်တို့ဒီဘဏ်မှာအိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ဝယ်ရင်းဝယ်နည်းကိုဒီကျွန်တော်တို့လုတ်ပြီးတော့စီးပွားရှာတဲ့အခါမှာဘဏ်ဒို7300ခန့်လုံးပေးရတာနဲ့ကျွန်တော်တို့ဒီ COVID ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်ကြီးစပြီးတော့ဗန်ကနေချင်းတွေချင်းရဲ့အချိန်ကြီးရဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ space ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်နေတယ်